American Mexico နယ်စပ်မှာနောက်ထပ်တရားမဝင်ဝင်ရောက်လာသူတွေမရှိအောင်တပ်တွေချထားမှာဖြစ်ကြောင်း American သမ္မတ Donald Trump ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။သမ္မတအင်ဂျူမှာဘောတိပင်နေကွစ်ဒေတာရင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ရမှာသမ္မတ Trump က Mexico နဲ့ American ပြည်ထောင်စုတနနိုင်ငံခြားက American နယ်စပ်ကိုလုံခြုံမှုရှိစေဖို့အတွက်စစ်တပ်ဆေးလွတ်ဖို့အတွက်ပြင်ဆင်နေကြောင်းပြောကြားလိုက်တာပါ။ဒီကိစ္စအတွက်အစည်းအဝေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ရာကာကွယ်ရေးဝန်ကြီး Jim Mattis နဲ့တခြားအရာရှိတွေနဲ့မကြခင်မှာပဲဆွေးနွေးပွဲခေါ်ယူမယ်လို့လည်းဆိုပါတယ်။နယ်စပ်ဒေတာကင်းလှည့်တာဝန်ကျသူတွေကိုထောက်လှမ်းရေးစောင့်ကြည့်ရေးနဲ့စုံစမ်းစစ်ဆေးရေးတွေမှာအကူအညီပေးဖို့အတွက်အရင်သမ္မတတွေဖြစ်တဲ့ George W. Bush နဲ့ Barack Obama တို့လက်ထက်ကလေးကလည်း National Guard ခေါ် American ကမ်းခြေဆောင်အရန်တပ်ဖွဲ့တွေကိုဆဲလွတ်ခဲ့တာပါ American နိုင်ငံရဲ့ပြည်နယ်တွေနဲ့ပိုင်းနယ်တွေကတပ်သားတွေဒါမှမဟုတ်ရိုးရိုးစစ်တပ်ကတပ်သားတွေပါဝင်တဲ့စစ်တပ်အတွက်အရန်အဖြစ်ထားတဲ့ National Guard တွေကိုဘာရည်ရွယ်ချက်နဲ့သမ္မတ Trump ဆဲလွတ်မယ်ဆိုတာကိုတော့လုံးလုံးဆယ်မှာမသိကြသေးပါဘူး